Cap 1 အထုတ်ဆက်ရုံမှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုဟာအလို့သမားတွေအနေနဲ့စက်ရုံအပေါ်မှာမကျေနပ်လို့မဟုတ်ဘဲကြီးကြပ်စုတချို့နဲ့အလို့သမားတွေပုဂ္ဂိုလ်ကြီးအရာပြဿနာတက်တာကြောင့်ဖြစ်တယ်လို့စက်ရုံမန်နေဂျာဦးကျော်မူအောင်ကအားရဖေကိုပြောပါတယ်။
လူပြောမယ်အဲ့ဒီနေ့တော့ကျွန်တော်ကလည်းမန်နေဂျာတယောက်အနေနဲ့အဲ့ဒီဆွေးဝါမရှိတဲ့နေပေါ့နော်ဟုတ်ကဲ့ကျန်ကုန်သွားနေတယ်နောက်ပိုင်းမှကျတော့ပြောတာတန်းတန်းမယ်လို့မရှိဘူးကလေးတွေနေနေပေါ့လေအဲ့ဒီတော့အားနဲ့သူနောက်ပိုင်းမှဖြစ်ကြတယ်ဟုတ်ကဲ့အဲ့ဒါသူတန်းတန်းမယ်လို့မရှိတော့သူလေးကြံရမရပါတော့လေးပါရောက်သွားပါတယ်အားရေမဟုတ်ဘဲနဲ့ပုဂ္ဂိုလ်ကြီးပြောရင်ပုဂ္
ဆင်ဟာမြို့နယ်လူသမားယုံကတာဝန်ရှိသူတွေအပါအဝင်အလုပ်သမားတွေနဲ့မျက်နာစုံကြီးညှိနှိုင်းခဲ့တဲ့နောက်ပိုင်းစိတ်ယုံဘက်ကညှိနှိုင်းထားတာတွေကိုပြပြဝဝဆောင်ရွက်ပေးခြင်းမရှိတာကြောင့်အလုပ်သမားတွေကအခုလိုဆန္ဒပြတာဖြစ်တယ်လို့ပြောပါတယ်။ကဲဘွမ်းစိတ်ယုံနာမှာနေထိုင်သူတို့ကအခုလိုပြောပြပါတယ်။စပိုးရောက်ရလာတော့မှာပေါ့နော်။အော်စုပါနဲ့စုပါနဲ့ဟိုယာတို့ကချမယ်ပြောတယ်လေ။
အခုဒီနေ့ကျတော့တခါအဲ့လိုဖြစ်မလာဘူးဖြစ်မလာတယ်ဆိုတော့ဒီနေ့ရုံးရံကနေပေါ့နော်စာနာပြမဲ့ပုံစံမျိုးတွေဖြစ်ကုန်တယ်စိတ်ယုံတွေကနေထွက်လာတာဘယ်နှစ်ယောက်လောက်ရှိလဲခင်ဗျာငါတက်ငါ၆တက်လောက်ရှိမယ်ကိုကြီးသူတို့တောင်းဆိုတဲ့ဆယ်ချက်ကိုလှုပ်ပေးမယ်ဆိုပြီးတော့နှိမ့်နိုင်နေကြတယ်လို့ကြားတယ်ဒါပေမဲ့တကယ်တမ်းကျတော့ဒီနေ့ကျတော့အဲ့လိုဖြစ်မလာကြဘူးဒီကိစ
ဖြစ်စဉ်နဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာဒီဖြစ်စဉ်ဟာတောက်ကြနေကစတင်ဖြစ်ခဲ့တာဖြစ်ပြီးအလုသမား19ဦးကစစ်ရုံတွင်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုလာရောက်တိုင်တန်းခဲ့တဲ့အကြောင်းမိမိအနေနဲ့ဘကိုးမြို့မြို့နယ်အလုသမားရုံးကိုအလုသမား19ဦးကိုပို့ပေးခဲ့ပြီးအလုသမားရုံးကလည်းအခြေအနေတွေကိုညှိနှိုင်းဖြေရှင်းပေးမယ်လို့ပြောခဲ့တာဖြစ်တယ်လို့ဆိုပါတယ်အလုသမားရုံးကဝင်ရောက်ဖြေရှင်းပေးခဲ့တာကြောင့်ပြီးခဲ့တဲ့တောက်ကြနေကအလုသမားတွေတောင်းဆိုတဲ့အချက်တော်တော်များများရရှိခဲ့ပါတယ်ဒါပေမဲ့ဒီအချက်တွေကိုဒီကနေ့တနင်္လာနေ့မှာအကောင့်ထဲပေါ်ဆောင်ရွက်ပေးခြင်းမရှိတာကြောင့်လူသမားတွေမကြည်မနှက်ဖြစ်ရတာလို့ပြောပြပါတယ
်သူတို့ရောက်လာလေဒီနေ့မနှက်10နာရီလို့လေရောက်လာတော့အဲ55ရောက်ဖြစ်သွားတယ်အဲ55ရောက်ကိုကျွန်တော်ကလေပါရုံးကိုပဲထပ်ခေါ်သွားတယ်ခေါ်သွားတော့ဟိုကတော်ကြည်ဝင်းနဲ့တွေ့တယ်အဲတော်ကြည်ဝင်းကအဲကျွန်တော်လည်းပြောပြခဲ့တယ်သူတို့ခင်ဗျားတို့တောက်ကြံနေရသဘောတူရတဲ့ကိစ္စတွေဟလာမန်နေဂျာကလိုက်မလုပ်ပေးဘူးလို့ကျွန်တော်ကပြောတယ်အဲ့ဒီကိစ္စကိုခင်ဗျားတို့ဘယ်လိုလုပ်မလဲဆိုတော့ကဲသူတို့အခုကလေးတွေကိုမေးပြန်ပြီးတော့သူတို့စက်ရုံကိုတခါလဲသွားပြီးတော့ဆက်ဆေးမယ်လို့ပြောတယ်အဲ့တော့7နှစ်ခွဲလောက်မှသူတို့ပေါ့စုတွေစက်ရုံကိုသွားကြတယ်ပြောတယ်လေအဲ့စက်ရုံသွားပြီးတော့အခုစက်ရုံထဲမှာသူတို့ဘာပြောဆိုနေကြတယ်အခုချိန်ထိတော့ဘာမှမသိရသေးဘူးခင်ဗျာ
လူသမားတွေဆွဆွဲပြောဆိုသလိုစက်ရုံကဂရီပေးထားတဲ့အတိုင်းဆောင်ရွက်ပေးခြင်းမရှိဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးစက်ရုံမန်နေဂျာဦးကျော်မူအောင်ကိုဆက်လက်မေးမြန်းခဲ့ပါတယ်ဥကျော်မူအောင်ကအခုလိုရှင်းပြပါဗျာ
။စူပါဗိုက်ဇာကိုသူတို့ကအဆင့်ချပါတယ်။အဆင့်ချပေမဲ့သူတို့ကလိုင်းထဲမှာပဲရှိနေရမယ်လေ။ဆက်တန်းဆိုရင်ဆက်တန်းထဲမှာပဲရှိနေရမှာပါ
။ဟုတ်ကဲ့။
အဲ့ဒါကိုကလေးတွေကအဆင့်ပို့ပြီးတော့ဆက်တန်းထဲမှာရှိတာကိုသူတို့ကလုံးဝလက်မခံဘူးပုံစံပေါက်နေတော့ကလေးတွေကဒီစူပါတွေကိုသူတို့မကျင်တဲ့လူတွေကိုအလုံးထုတ်ခိုင်းသလိုဖြစ်နေပါတယ်။အဲ့ဒါကိုမဖြစ်နိုင်ပါဘူးဆိုတော့သူတို့ကကလေးတွေတမျိုးထင်ပြီးတော့တစ်ခေါက်ပြန်ပြီးတော့တတ်တိုင်တဲ့ပုံစံဖြစ်တာ
။စက်ရုံမန်နေဂျာဥကျော်မူအောင်ပြောပြတာပါ။ဥကျော်မောင်ရဲ့အဆိုအရဒီကိစ္စဟာသွေးရသားရောမဟုတ်ပဲနောက်ွယ်ကအလုသမားတွေကိုမြောက်ထိုးပင့်ကိုလုတ်ပေးနေသူတွေရှိတယ်လို့မိမိအနေနဲ့ယူဆကြောင်းလဲပြောဆိုပါတယ်အခုအတန်လွင့်နေတဲ့အချိန်အထိအလုသမားတွေနဲ့ဆက်ယုံတာဝန်ရှိသူတွေညှိနှိုင်းနေစေဖြစ်တယ်လို့သိရပါတယ်ခင်ဗျာ